မြန်မာဒီမိုကရေစီလှုပ်ရှားမှုကိုတရားဝင်မဟာဗျူဟာမြောက်ကူညီနိုင်မှုအမေရိကန်ကာကွယ်ရေးဆိုင်ရာဥပဒေပြင်ဆင်မှုမူကြမ်းကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။အမေရိကန်ထက်လွှတ်တော်မှမစ္စမက်ကော်နယ်ဦးဆောင်ပြီး2022ခုနှစ်ဗန်ဒါနှစ်အတွက် NDAA လို့တူပေါင်းခေါ်တဲ့အမျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်ဥပဒေပါမြန်မာရေးဆိုင်ရာပြင်ဆင်ချက်ကိုမနေ့ကအတည်ပြုပေးလိုက်ပြီးတမရလက်မှတ်ရေးထိုးဖို့ပို့ပေးလိုက်ပါပြီ။မြန်မာစစ်ကောင်စီဘော်ရေးယူဖို့အတွက်NUG မြို့သားညီညွတ်ရေးအစိုးရလိုပြည်သူ့ကိုယ်စားပြုအဖွဲ့တွေကိုတရားဝင်အသိမဲ့ပြုအရေးမဟာဗျူဟာကိုအမေရိကန်အစိုးရထိပ်ပိုင်းရာရှိတွေအနေနဲ့နှစ်လအတွင်းလွှတ်တော်ကိုတင်သွင်းဖို့အပိုင်းပါဝင်အောင်အထက်လွှတ်တော်မှမစ္စမက်ကော်နယ်ကဖြည့်ဆွတ်ထည့်သွင်းလိုက်တာပါမြန်မာဒီမိုကရေစီရေတောက်လျှောက်ထောက်ခံလာတဲ့မက်ကော်နယ်နဲ့အတူအမေရိကန်အဓိကပါတီကြီးနှစ်ခုလုံးကဩစာကြီးတဲ့အထက်လွှတ်တော်မှတွေပေါင်းပြီးဒီမူကြမ်းကိုတင်သွင်းခဲ့ရမှာမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်လည်အုပ်ချုပ်နိုင်စေရင်းနဲ့မျိုးသားပြန်လည်တင်မဲ့ရေးတွေကိုလည်းထည့်သွင်းထားပါတယ်။အတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုတောက်လျှောက်ထောက်ခံလာခဲ့တဲ့ Republican ထက်လွှတ်တော်ခေါင်းဆောင် McConnell ကဒီဥပဒေကိုဥဆောင်လွှတ်ခွင့်ရလို့ခေါ်ယူတယ်။ American နေနဲ့မဟာဗျူဟာမြောက်လက်တွေ့ကူညီနိုင်အောင်ပြင်ဆင်လိုက်တာပါလို့ဗိုလ်ထုနေကကြေညာချက်ထုတ်ပြန်ပြောလိုက်တာဖြစ်ပါတယ်။ဒီပြင်ဆင်ချက်အရ American နိုင်ငံရဲ့ဝန်ကြီးဌာနနောက်နိုင်ငံတကာဖွံ့ဖြိုးရေးကူညီပေး Agency USAID နောက်ဗန္ဓာယီဝန်ကြီးဌာနနဲ့ကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေအနေနဲ့ပါ NUG စေဝနဲ့ CDN လှူရှာမှုကိုကူညီဆိုင်ရာပါဝင်အမေရိကန်မူဝါဒနဲ့လုံခြုံရေးညီမချက်တွေကိုလွှတ်တော်မှာလူကိုယ်တိုင်ရှင်းပြဖို့လည်းဒီထက်မှထည့်ထားပါတယ်ခင်ဗျ